Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ6ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လွင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အာဆီယံနဲ့ရှေ့ရှာထိပ်တီးအစည်းအဝေးတက်ရောက်ဖို့လောင်နိုင်ငံဗီယက်နမ်မြို့တော်မှာရောက်နေတဲ့အမေရိကန်သမ္မတဘရက်ကိုဝါမားကအာရှဒေသကိုပုံမူအယုံဆိုင်မဲ့နိုင်ငံခြားရေးမူဝါဒကိုအလေးထားပြောကြားသွားပါတယ်။နိုင်ငံပြည်နယ်ချန်ပီကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂတွင်းရေးမှူးချုပ်အောင်ကိုဖီအန်နန်ကမတင့်မြတ်ဖြစ်နေတဲ့လူမှုတိုင်ဝမ်ကြားဆွေးနွေးဖြစ်ရှင်မှုတိုက်တွန်းလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူထွေးနေတဲ့ကြေညာပေးမှာပါ
။ကောင်းပါပြီရှင်။ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့နဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့တို့နေပြည်နယ်လွတ်တော်ကိုယ်စားလှယ်တွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပါတယ်
။ကုညီပါမယ်။ကုညီမယ်ဒါပေမဲ့ရောက်လာကြတဲ့ပုံပုံများကဒီရခိုင်ပြည်ရဲ့တကယ်အမှန်တကယ်ဖြစ်ပျက်ကိုသိထားဖို့လိုတယ်ဆိုပြီးသူကလည်းဒီရခိုင်ပြည်မှာဒီကအခုဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုသူရှင်းလင်းပြောကြပါတယ်
။ကြောက်ဖြူမဲဆန္ဒနယ်ပြည်နယ်လွတ်တော်အမတ်ဦးကျော်လွင်ပါရှင်အပြည့်စုံကိုမကြခင်ကြားမှာပါဒါအပြင်မစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အရေးအထူးအလေးထားဆွေးနွေးကြဖို့ရခိုင်ပြည်နယ်လွတ်တော်မှာအရေးပေါ်အထူးအစည်းအဝေးခေါ်ယူတဲ့တဲ့နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ပြန်လည်ဖွဲ့စည်းရေးအစိုးလွတ်တော်မှာဘာကြောင့်ရှုံးနိမ်သွားသလဲဆိုတဲ့တဲ့တွေကိုကြားဖို့ရှိပါတယ်ဒီလိုတဲ့ဆောင်မရင်မတိုင်ခင်ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုခေါအောင်လင်ဦးနဲ့မခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင်
ရှိတော်ရှာနိုင်ငံများတင်အာဆီယံနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေတက်ရောက်ဖို့လောင်နိုင်ငံဗီယက်နမ်မြို့တော်မှာရောက်နေတဲ့အမေရိကန်သမ္မတဘရက်ကိုဝါမားကအာရှဒေသမှာဩဇာချင်းကိုရှာညင်းမဲ့အမေရိကန်နိုင်ငံခြားရေးမူဝါဒကိုအလေးထားပြောကြားသွားပါတယ
် America's interest in the Asia Pacific is not new. It's not a passing fad.It reflects fundamental
အရှေ့ပစိဖိတ်ဒေသမှာအမေရိကန်ရဲ့အကျိုးစီးပွားတွေရှိနေတာအသေးစားမဟုတ်ပေမဲ့ဒီချိန်တခါနဲ့ပြီးသွားတဲ့ကိစ္စမျိုးမဟုတ်သလိုအခြေခံအမျိုးသားအကျိုးစီးပွားတွေကိုရောင်ပြန်ထင်ရနေတဲ့ကိစ္စဖြစ်တဲ့အကြောင်းသမ္မတအိုဘားမားကဒီကနေ့မင်ငွန်းပြောကြားမှာထည့်သွင်းပြောဆိုခဲ့တာပါ။လောင်နိုင်ငံအမျိုးသားယဉ်ကျေးမှုခန့်မှန်းမှာအစိုးရတာဝန်ရှိသူတွေလောင်နဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကျောင်းသားတွေအရက်ဖက်လူမှုဖွဲ့စည်းတွေနဲ့အမျိုးသမီးရေးအဖွဲ့တွေကလူပုဂ္ဂိုလ်တွေပါဝင်ပြည်ထောင်ထောင်လောက်ကိုသမ္မတမင်ငွန်းပြောကြားမှာတော့အမေရိကန်ရဲ့အနာဂတ်တာယာဝါပြောရေးနဲ့လုံခြုံရေးအတွက်အာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးဟာအရေးကြီးတာကိုလည်းအလေးထားပြောကြားသွားပါတယ်။အာဆီယံရဲ့အလဲကျဥက္ကဋ္ဌလောင်နိုင်ငံကိုပထမဆုံးအကြိမ်အမေရိကန်သမ္မတတူရဲ့တမိုင်းဝင်ခီးစဉ်တွင်လောင်သမ္မတဘွန်ဂန်ဘူရာချစ်နဲ့လည်းဒီကနေ့ဆော့ဘိုင်းကတွေ့ဆုံခဲ့ပါတယ်။1960နဲ့1980ပြည်လုံးနှစ်တွေကဗီယက်နမ်စစ်ကာလအတွင်းလောင်နိုင်ငံကိုအမေရိကန်ကကျဲချခဲ့တဲ့ဘုံတွေထဲမှာမပေါက်ကွဲပဲကျန်နေတဲ့ဘုံတွေကိုရှင်းလင်းရေးသုံးနှစ်စီမံကိန်းအတွက်ဒေါ်လာ190ပေးရဖို့လည်းသမ္မတဝါမကကြေညာခဲ့တာပါ။မြန်မာနိုင်ငံလည်းပါဝင်တဲ့အာဆီယံအသင်းရဲ့ထိပ်သင်းညီလာခံကတော့မြန်မာဆွေရဲ့တာဝန်ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်လည်းတက်ရောက်နေပါတယ်။ဒီကနေ့စီးပွားရေးမှာတော့အာဆီယံပေါင်းဆက်ဆက်သွယ်ရေးဆိုင်ရာကြေညာချက်သဘောအပေးရအနေနဲ့တွန့်ပြန်ကာကွယ်ရေးကြေညာချက်တွေအတွက်သဘောတူညီချက်တွေရရှိခဲ့တဲ့အကြောင်းလဲမြန်မာကိုယ်စားလှယ်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။
အမေရိကန်သမ္မတဘရက်အိုဘားမားကိုပုဂ္ဂိုလ်ရေးအရဝေဖန်တိုက်ခိုက်တာမှာစကလုံးရရန်ပြပြသုံးလုံးခဲ့တဲ့အတွက်နောက်နောက်ရမိတဲ့အကြောင်းဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတက်ကဒီကနေ့ပြောဆိုလိုက်ပါတယ်။သူ့ရဲ့ရိုင်းပြတဲ့အသုံးအနှုန်းကြောင့်လောင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပြင်ဘက်မှာသမ္မတနှစ်ဦးတီးခြားတွေ့ဆုံမဲ့အစီအစဉ်လဲပြတ်သွားပါတယ်။သတင်းသမားတွေကိုပြောခဲ့တဲ့သူ့ရဲ့မှတ်ချက်စကားကြောင့်ပြဿနာဖြစ်ရတဲ့အပေါ်မှာသူနောက်နောက်ရမိတဲ့အကြောင်းဖိလစ်ပိုင်အနေနဲ့တီးခြားလွတ်လပ်တဲ့နိုင်ငံသားရေးမူဝါဒတွေချမှတ်ပြီးနိုင်ငံအားလုံးနဲ့ပုံမနီးကပ်တဲ့ဆက်ဆံရေးတည်ဆောက်ဖို့ကြိုးစားနေချိန်မှာအခုလိုမျိုးဖြစ်သွားတဲ့အတွက်အလွန်အမင်းနောက်နောက်ရမိတဲ့ဆိုရနဲ့သမ္မတအိုဘားမားအတွက်ရောနှစ်နိုင်ငံရေရှည်တည်ဆောက်လာခဲ့တဲ့မိဖက်ဆက်ဆံရေးအတွက်ပါစိတ်မကောင်းဖြစ်ရတဲ့ဆိုရတွေကိုမစ္စတာဒူတာတက်ကပြောဆိုခဲ့တဲ့အကြောင်းဖိလစ်ပိုင်သမ္မတရဲ့ဆက်သွယ်ရေးအရာရှိမာတင်အန်ဒနာကပြောပါတယ်မစ္စတာဒူတာရေဟာတနင်္လာနေ့ကလောင်နိုင်ငံကိုမထွက်ခွာခဲ့မှာမစ္စတာအိုဘားမားကိုတိုက်ခိုက်ပြောခဲ့တာပါ။ပြီးခဲ့တဲ့ဇွန်လတုန်းကသူသမ္မတတာဝန်ဆက်ယူခဲ့ခြင်းကစလို့တိုင်းပြည်မှာလူ1000ကျော်တပ်ဖြတ်ခံခဲ့ရပြီဖြစ်တဲ့မွေးရဆေးဝါးရောင်းဝယ်ဖောင်ကားသူတွေအပေါ်နှိမ်နင်းနေတဲ့ကိစ္စမှာအိုဘားမားအနေနဲ့ဝင်ပြီးတော့ဆရာမလုံးနဲ့ဆွေးပြီးတော့သတိပေးပြောဆိုခဲ့တာပါ။ဒီလိုပြောဆိုရမှာအိုဘားမားရဲ့မိခင်ကိုပါစော်ကားပြောဆိုတဲ့စကားလုံးကိုတုံ့နှုံးခဲ့တာဖြစ်ပါတယ်။ဒီပေါ်မှာသမ္မတအိုဘားမားကတော့အစောပိုင်းမှာအလေးထားပုံမပြခဲ့ပဲဒူတာတေးဟာစိတ်ဝင်စားဖို့ကောင်းတဲ့လူတစ်ယောက်ပါလို့ဆိုပြီးတရုတ်နိုင်ငံကသတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာနိုင်နဲ့ချီချမ်းမြင့်ခဲ့တဲ့ စစ်သွေးကြွရည်ညဘက်စီးနင်းတက်ခတ်မှုမှာလွန်ကျွေးတက်ဖွဲ့တွေကတနတ်သမား3ဟောစလုံးကိုအသေးဖမ်းဆီးမိပြီးအဆုံးသတ်သွားတဲ့အကြောင်းလူချောက်ဦးလက်ထံရတဲ့အကြောင်းပြည်ရေးဝန်ကြီးဌာနပြောခွင့်ရသူစရစ်စရကီကပြောပါရယ်မြို့တော်ရဲ့ရှာအီနော်အရက်မှာခဲယန်နိုင်ငံတကာပရဟိတအဖွဲ့ကြီးနဲ့ကက်ရက်တရှိနေတဲ့ခြံဝင်းတွေကနေနိုင်ငံသား10ယောက်ပါဝင်လူပေါင်း42ယောက်ကိုအထိခိုက်မရှိကယ်တင်နိုင်ခဲ့တယ်လို့လည်းပြောပါရယ်ခဲယန်အဖွဲ့ကတော့ဘေးရင်ကမှရှိနေတဲ့အစိုးရရုံးကိုပြစ်မှတ်ထားပုံရတဲ့အကြောင်းနဲ့ရုံးဆောင်ကိုထိခိုက်ပျက်စီးမှုရှိပေမဲ့ဝန်ထမ်းတွေကတော့ဘေးလွတ်ရာပြောင်းရွှေ့ပေးနိုင်ခဲ့ပြီးအထိခိုက်မရှိဘူးလို့လည်းအတည်ပြုပြောဆိုခဲ့ပါရယ်ပြင်ထန်တဲ့ကာဗွန်ပေါက်ကွဲမှုအပြီးနောက်ဆက်တွဲပြစ်ခတ်မှုတွေနဲ့အတူမနေ့ညပိုင်းမှာတိုက်ခိုက်မှုစတင်ခဲ့ရမှာအာဖဂန်လူမျိုးတပ်ဖွဲ့တွေကမြန်မြန်ဆန်ဆန်ဝိုင်းဝန်းပိတ်ဆို့နိုင်ခဲ့ပြီးတနတ်သမားတွေနဲ့အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့လည်းပြောဆိုခဲ့ပါရယ်ဒီကနေ့မနေ့စောပိုင်းမှာပြစ်ခတ်မှုတွေတကြောပြန်ဖြစ်ပြီးအာဖဂန်လူမျိုးတပ်ဖွဲ့တွေကတိုက်ခိုက်မှုမှာပါဝင်သူတနတ်သမား3ဦးစလုံးကိုတုတ်တင်ခဲ့တဲ့အကြောင်းပြည်ထောင်ဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့ပါရယ်စင်းနေတဲ့ခဲမှုတွေဘသူကမှတော့သူတို့လက်ချဲဆိုပြီးကြီးညာတာမျိုးတော့မရှိသေးပါဘူးအာဖဂန်ဆိုရအဖွဲ့အမှုဆောင်ရရှိချုပ်အဗ်ဒူလာကတော့ဘာသာရေးနဲ့လူသားတွေရဲ့ယုံကြည်သက်ဝင်မှုပေါ်တိုက်ခိုက်တဲ့လုပ်ရဖြစ်ပြစ်တင်ရှုတ်ချခဲ့ပါတယ်
မြောက်ကိုရီးယားဆူရကနောက်ထပ်ပဲ့ထင်းတဲ့ဒုံးကြီး၃စင်းကိုဂျပန်နိုင်ငံရဲ့တီးတန့်စီးပွားရေးဆောင်တဲ့အထိဒီနေ့လနေ့ကပြစ်လွတ်ဆန်းသတ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားရင်းနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီနေ့ဆွေးနွေးကြဖို့ရှိပါတယ်။ဒီနေ့လနေ့ကဆန်းသတ်ပြစ်လွတ်မှုအပြည့်အဝအောင်မြင်ကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကဒီနေ့ပြောခဲ့တယ်လို့လုံခြုံရေးကောင်စီကပိတ်ဆို့တန်ခတ်မှုတွေနဲ့တားမြစ်ထားတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံးကြီးဆက်သတ်မှုတွေဆက်လုပ်သွားဖို့လဲတိုင်းမီကိုတိုက်တွန်းပြောဆိုထားပါတယ်။တရုတ်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 ထိပ်သီးဆွေးနွေးပွဲအဆုံးသတ်နေ့မှာပဲမြောက်ကိုရီးယားကအခုနောက်ဆုံးမစ်ဆိုင်းဒုံးကြီးတွေကိုစမ်းသပ်ပစ်လွတ်ခဲ့တာပါမြောက်ကိုရီးယားဟာဒီနှစ်အတွင်းမှာအရင်နှစ်တွေကထက်ပိုများတဲ့မစ်ဆိုင်းဒုံးကြီးတွေကိုစမ်းသပ်ခဲ့တာလည်းဖြစ်ပါတယ်လိလာသုံးသက်သူချို့ကတော့မတိမငြိမ်အခြေအနေတွေနဲ့ကြုံနေရတဲ့လက္ခဏာတွေရှိနေတယ်လို့ယုံကြည်ရတဲ့အိန္ဒိယမြောက်ကိုရီးယားနိုင်ငံပြိုကွဲမှာကိုဆိုရင်ပြီးတရုတ်ဆိုရကဖိအားပေးဖို့လက်ထွန်နေတာဟာမြောက်ကိုရီးယားကိုနောက်ထပ်စမ်းသပ်မှုတွေပို့ပြီးတော့လှုပ်အောင်တွန်းအားပေးရကြတယ်လို့သုံးသက်ပြောဆိုကြပါတယ်တရုတ်ဟာမြောက်ကိုရီးယားကိုစိုးရိမ်ရတဲ့ချင်းချောက်မှုတစ်ခုအဖြစ်မမြင်ဘူးလို့လည်းလှိလာသူတွေကပြောဆိုကြပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူပြီးနောက်ပထမဆုံးအကြံဖြစ်ရခိုင်ပြည်နယ်ခီးစဉ်တွင်ကုလသမဂ္ဂတွင်ရင်မှုချုပ်ဟောင်းကိုဖီအန်ကမသိမမျက်ဖြစ်နေတဲ့လူမှုအသံဝန်ကြားဆွေးနွေးဖြစ်ရှင်မှုတိုက်တွန်းလိုက်ပါတယ်။အနာဂတ်ကိုတိဆောက်ရမှာရခိုင်ပြည်နယ်တွင်မှရှိနေတဲ့အထက်လူမှုအသံဝန်နှစ်ခုကြားဆက်စုနှစ်တင်နဲ့ချီပြီးရှိနေခဲ့တဲ့မယုံကြည်မှုတွေကိုကြော်လွားဖို့နှစ်ဖက်စလုံးကတံမိုးထားတဲ့တရားမျှတမှုနဲ့တန်းလို့ညီများမှုတွေရရှိနိုင်မဲ့နီလန်တွေကိုရှာဖွေဖို့ကုလသမဂ္ဂတွင်ရင်မှုချုပ်ဟောင်းကိုဖီအန်ကစစ်တွေမျိုးကိုရရှိစဉ်ဒီကနေ့မှာပဲပြောဆိုလိုက်တာပါရှေ့ဆက်တူးတက်မှုရအောင်ရခိုင်ပြည်နယ်မှာနေထိုင်သူတွေအနေနဲ့နောက်ဆုံးမှဆွေးနွေးပြောဆိုကြရမှာဖြစ်တယ်လို့ကော်မရှင်ဖွဲ့ဝင်အနေနဲ့စိတ်ကူးတွေအချင်ချင်အနေနဲ့အကူအညီတွေပေးမှဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်ငင်းကြိုင်းနိုဘယ်ဆုရှင်တူးလည်းဖြစ်တဲ့ကိုဖီအန်ရဲ့ဒီကနေ့ရခိုင်ပြည်နယ်ခီးစဉ်မှာတော့ကန့်ကွက်ဆန္ဒပြမှုတွေနဲ့လည်းကြုံခဲ့ရတာပါရာနဲ့ချီတဲ့ဆန္ဒပြသူတွေဟာစစ်တွေမျိုးမှာစုဝေးပြီးရခိုင်ပြည်နယ်အကြံပေးကော်မရှင်မှာပြပကကျွမ်းကျင်သူတွေပါဝင်နေတာကိုကန့်ကွက်ခဲ့ကြပါတယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ရင်ပြပကကျွမ်းကျင်သူတွေကဘယ်လိုက်လို့ရှိတဲ့အတွက်မလိုလားကြောင်းနဲ့ပြည်တွင်းကသူတွေရခိုင်လူမျိုးတွေကိုထွက်သွင်းဖို့လဲဆန္ဒပြသူတွေတောင်းဆိုခဲ့ကြတာပါ။ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တရားဝင်တောင်းယူခဲ့ပြီးတဲ့နောက်တင်းနာနေကရန်ကုန်မြို့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သူ့အနေနဲ့ရခိုင်ပြည်နယ်အရေးဖြစ်ရှိရမှာဘယ်လိုက်မှုကင်းကင်းနဲ့ဆောင်ရွက်မှာဖြစ်တယ်လို့သက်ဆိုင်သူတွေအားလုံးရဲ့အသံတွေကိုနားထောင်မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်
American Democratic သမ္မတလောင်း Hillary Clinton ကသူမအနေနဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင် Mexico နိုင်ငံကိုသွားဖို့မရှိဘူးလို့ပြောလိုက်ပါတယ်။ Mexico သမ္မတ Enrique Peña Nieto က American သမ္မတလောင်းနှစ်ဦးစလုံးကိုအိန္ဒိယနိုင်ငံဆက်ဆံရေးကိစ္စတွေဆွေးနွေးဖို့အတွက်သူ့နိုင်ငံကိုဖိတ်ခေါ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တုန်းကပဲ Republican သမ္မတလောင်း Donald Trump Mexico နိုင်ငံကိုသွားခဲ့တာပါ။ဒါပေမဲ့ Mrs. Clinton ကတော့သူမအနေနဲ့လောလောဆယ်တိုင်းပြည်မှာအလုပ်ကိုင်းအခွင့်အလမ်းတွေပုံမဖန်တီးနိုင်ရေးကိုပဲအာရုံစိုက်လှုပ်ဆောင်သွားမယ်အကြောင်းတနင်္လာနေ့က ABC ရုပ်သံကိုပြောသွားပါတယ်။အဲ့ဒီမတိုင်ခင်တုန်းကတော့ Mrs. Clinton ကမက္ကဆီကိုသမ္မတနဲ့ Trump တွေ့ဆုံမှုဟာနိုင်ငံတကာမှာမျက်နှာပြက်စရာဖြစ်ရတခုလို့ဆိုပြီး Trump ဟာနိုင်ငံအကြီးအကဲတယောက်နဲ့ဘယ်လိုထိထိရောက်ရောက်စကားပြောရမယ်ဆိုတာကိုသိရတဲ့သူမဟုတ်ဘူးလို့ဝေဖန်ခဲ့ပါတယ်။ Ohio ပြည်နယ် Cleveland မြို့မှာသူ့ကိုထောက်ခံသူတွေနဲ့တွေ့ဆုံချိန်မှာလဲ Mrs. Clinton ကသူမသာသမ္မတဖြစ်လာရင်အလုပ်သမားအခွင့်အရေးနဲ့ဂုဏ်သိက္ခာအတွက်တိုက်ပွဲဝင်သွားမယ်အကြောင်းပြောဆိုခဲ့တယ်လို့ Trump ကတော့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေအကြိမ်ကြိမ်ဒီဝါလူခံခဲ့မှုတဲ့သူအလုပ်သမားဝန်ထမ်းတွေအပေါ်မျက်ညာမတာဆက်ဆံသူအဖြစ်ဆွတ်ဆွဲခံထားရတဲ့သူလို့ဆိုပြီးတော့ထိုးနှက်ဝေဖန်ပါတယ်အမေရိကန်ရွေးကောက်ပွဲတွေကိုရုရှားအစိုးရကအနှောက်အယှက်ပေးနေတယ်ဆိုတာနဲ့ပတ်သက်လို့လည်းသူအထူးစိုးရိမ်တဲ့အကြောင်း Mrs. Clinton ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင်
အမေရိကန်ပြည်သူ့ Republican Party သမ္မတလောင်း Donald Trump နဲ့ Dutch အမျိုးသားရေးဝါဒီ Greg Wilders တို့လိုလူကြိုက်များကိုလွတ်တက်တဲ့နိုင်ငံရေးသမားတွေဟာလူကျင်နာရဖို့ကဘာမှာဘယ်တော့မှမရှိခဲ့ဘူးတဲ့ဂရီကိုတွေအကြောက်တရားတွေကိုအတုံးချနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေး Commission အကြီးအကဲကပြောဆိုလိုက်ပါတယ်။အမှန်တရားတစ်ဝက်ပြည့်နဲ့လူသူလူအသေးပြည့်ဖွင့်တဲ့လောရက်တွေဟာ IS သွေးကြွတွေတုံးလို့ရှိတဲ့ဝါဒဖြန့်နေတာဖြစ်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေး Commissioner မင်းကြီး Said Hussein က Netherlands နိုင်ငံသဟိတ်မြို့မှာမနေ့တုန်းကပြောဆိုလိုက်တာပါ။
ကဘာကြီးပုံလွေးလာမှုဟာယောဂပုံမတွေကိုပြန့်နှံ့စေပြီးတဏှာကြောက်တန်းတွေကိုထိခိုက်ပျက်စီးစေတယ်လို့ကဘာလုံးဆိုင်ရာစားနပ်ရိက္ခာဖူလုံရိက္ခာချင်းချောင်းနေပြီးတော့ကဘာပေါ်ကသမုဒ္ဒရာကြီးတွေရဲ့တည်ရှိမှုကိုအန္တရာယ်ကျရောက်စေတယ်လို့အစင်ကန်စာတဲ့အဆောင်ကဆိုပါတယ်။နိုင်ငံပေါင်း12နိုင်ငံကသိပ္ပံပညာရှင်အယောက်80ကသူတို့ရဲ့ရှာဖွေတွေ့ရှိချက်တွေကိုဒီဟာဝိုင်းပြည်နယ်ဟိုနိုလူလူမြို့မှာကျင်းပတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးနိုင်ငံတကာသမဂ္ဂ IUCN အစည်းအဝေးမှာဒီနေ့လာနေတော့ကတင်ပြခဲ့ကြတာပါ။ကဘာကြီးတီတက်နိုင်အောင်သမုဒ္ဒရာကြီးတွေကလှုပ်ပေးနေတာဆိုတာကိုအားလုံးကသိကြပေမဲ့ဒီသမုဒ္ဒရာကြီးတွေတရှိမှုကိုအန္တရာယ်ဖြစ်အောင်လူတွေကလုပ်နေကြတယ်လို့ IUCN အဖွဲ့အကြီးအကဲကပြောပါရရှင
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူတွေတို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်လက်ပြီးတင်ဆောင်မရီကိုဆက်တိုက်တင်ပြပေးပါမယ်။ရခိုင်ပြည်နယ်အတွင်းမတူညီတဲ့လူမှုအတိုင်းအဝိုင်းတစ်ခုအကြားဖြစ်ပွားနေတဲ့ပြဿနာအရေးကိုအပြေရှားကြရမှာနှီးလန်းတွေအကြံပေးနိုင်ဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်း Nobel ငြိမ်းချမ်းရေးဆုရှင် Kofi Annan ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့မှာရခိုင်ပြည်နယ်အစိုးရအဖွဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကော်မရှင်အနေနဲ့ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့ဆက်လင်းပြီးအပြေရှားဖို့ဖြစ်တယ်လို့ပြောဆိုမှုရှိသလိုရခိုင်ပြည်နယ်လွတ်တော်အနေနဲ့ရခိုင်ပြည်ရဲ့တကယ့်အဖြစ်အမှန်ကိုသိရှိဖို့လိုအပ်တယ်လို့လည်းပြောဆိုမှုရှိနေပါတယ်။ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါကုလသမဂ္ဂသူ၏မှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာကြံပေးကော်မရှင်ဖွဲ့ကနေဒီကနေ့ရခိုင်ပြည်နယ်စုတည်မြို့ကိုရောက်ရှိခဲ့ပြီးပြည်နယ်ဆိုရဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်တွေမြို့မီမြို့ဖတ်တွေနဲ့တွေ့ဆုံခဲ့ပါတယ်ဒီကနေ့မနေ့ရခိုင်ပြည်နယ်ဆိုရယုံသွင်းအစိုးရဖွဲ့ဝင်တွေမြို့မီမြို့ဖတ်တွေနဲ့တွေ့ဆုံပွဲမှာတော့ရခိုင်ပြည်နယ်ဆိုင်ရာကြံပေးကော်မရှင်ဖွဲ့အနေနဲ့ရခိုင်ပြည်နယ်သွေးမဖြစ်ပွားနေတဲ့ပြည်ပခတွေနဲ့ဆက်လျင်းပြီးအပြေရှားဖို့ဖြစ်တယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ကလည်းအခုလိုပြောပါတယ
် To build the future The two major communities have to move beyond decades of mistrust.
အနာဂတ်ကိုတည်ဆောက်ကြဖို့ဆိုရင်အခေယကျတဲ့လူမှုအတိုင်းအဝိုင်းနှစ်ခုကြားဆယ်စုနှစ်တွေနဲ့ကြီးမယုံကြတဲ့အဖြစ်တွေကိုအတိတ်မှာထားခဲ့ပြီးနှစ်ပတ်စလုံးကတံမိုးထားတဲ့တရားမျှတမှုနဲ့တန်းတူရေးကိုပိုက်ထွေးနိုင်ကြဖို့နီးလန်းတွေရှာဖွေကြရပါလိမ့်မယ်။နောက်ဆုံးမှာတော့ရခိုင်ပြည်သူတွေကသာကိုလန်းကိုထွင်ပြီးရှေ့ဆက်နိုင်ကြဖို့စီစဉ်ကြရမှာဖြစ်ပါတယ်။ကျွန်တော်တို့ကအကူအညီပေးဖို့ဒီကိုလာခဲ့တာပါဘလို့ဖြည့်ချင်းကြရင်ကောင်းမလဲဆိုတာတွေကိုအကြံပြုအကူအညီပေးဖို့လာခဲ့တာဖြစ်ပါတယ
်ကိုဖီအနန်ဦးဆောင်တဲ့ကော်မရှင်ဖွဲ့အနေနဲ့ရခိုင်ပြည်နယ်သွေးမှာဖြစ်ပွားနေတဲ့ပြည်ပခရေးနဲ့ပတ်သက်ပြီးဗဲမလိုက်ပဲမျှတစွာဆောင်ရွက်သွားမယ်လို့မျှော်လင့်ကြောင်းရခိုင်ပြည်နယ်လေယာနဲ့စေမြောင်းဝန်ကြီးဦးကျော်လွင်ကအခုလိုပြောပါတယ
်ဒီပုံကိုယ်တွေကတော့နိုင်ငံတကာကလူ့ဒီထင်ရှားတဲ့လူတွေကြီးမြတ်တဲ့ပုံကိုယ်လေးဖြစ်တယ်။နောက်မြန်မာနိုင်ငံဖက်ကပါလာတဲ့ပုံကိုယ်ဟာလည်းဒီကဲနိုင်ငံမှာဘုံပေရှိတဲ့ပုံကိုယ်ဖြစ်တဲ့အတွက်ကြောင့်သူတို့ဟာတော့ဘယ်မလိုက်တဲ့မျက်မျက်တက်တာနဲ့အကောင်းဆုံးတစ်ခုကိုတော့သူတို့ဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲထင်ပါတယ်
။ကော်မရှင်ဖွဲ့အနေနဲ့ဒီကနေ့မွန်းလွဲပိုင်းလောက်မှာရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်သူနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံဆွေးနွေးမှုအခြေအနေကိုတော့ရခိုင်မျိုးရပါတီကကြောက်ဖြူမျိုးနဲ့မဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကအခုလိုပြောပါတယ်။
ဒီနေ့တက်ဆုံးခြင်းမှာအဓိကတော့ဟိုဘက်ကဆိုကိုဖီအနန်ကအဓိကပြောပါတယ်ကျွန်တော်ဘက်ကကြာတော့ဒီဥဆန်ဂျူလာဆက်တော်ဘက်ကအဓိကပြောပါအဲဒီလိုပြောတဲ့ခါမှာဥဆန်ဂျူလာကလေကျွန်တော်တို့ကအကူအညီပါမယ်ပုံမြင်နေဒါပေမဲ့ရောက်လာကြတဲ့ပုံကများက ဒီရခိုင်ပြည်ရဲ့တကယ်အမှန်တကယ်ဖြစ်ပျက်ကိုသိထားဖို့လိုတယ်ဆိုပြီးသူကလည်းဒီရခိုင်ပြည်မှာအဓိကအခုဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုသူရှင်းလင်းပြောကြပါတယ်။ဥပမာလာပြောတဲ့အတိုင်းပြောရမယ်ဆိုရင်တော့ဒီပင်ကလေးတွေကရိုးရိုးနိုင်ငံသားဖြစ်ရှင်ဒါလောက်တော့ဆင်းလောက်တော့မဟုတ်ခဲ့ပေနဲ့သူကအတန်းရင်းသားဖြစ်ရှင်နေတာ။သူတို့ကမရှိတဲ့လူမျိုးတစ်မျိုးဖြစ်တဲ့ရိုဟင်ဂျာဆိုတာကိုသူတို့ရှင်းတန်းတင်ပြီးလောက်နေကြတယ်။ဒါကြောင့်ဒီပရိသတ်ကဖြစ်နေတာဆိုပြီးသူကပြောပါတယ်။ကော်ဖီအနန္တောအခွေကလေးသူတို့ကလေးအောက်ထပ်ပြောတာတွေတော့လေးလေးစားစားနားထောင်ပေးပါတယ်။
ရခိုင်ပြည်နယ်သွေးမှာပြီးခဲ့တဲ့2012ခုနှစ်ဇွန်လမှာဖြစ်ပွားခဲ့တဲ့လူမျိုးရေးတွင်ဆောင်တဲ့ပြဿနာတွေကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေပါဝင်ဒေသခံတွေကနေအိုးအိမ်စွန့်ခွာထွက်ပြေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိခဲ့ပါတယ်။မတူညီတဲ့လူမျိုးတိုင်းဝိုင်းတစ်ခုကြားမှာဖြစ်ပွားနေတဲ့ပြဿနာကြီးကိုနိုင်ငံတော်အစိုးရကနေကော်မရှင်ဖွဲ့ပြီးညှိနှိုင်းဆောင်ရွက်နေပေမဲ့လည်းမပြေလည်သေးတဲ့အခြေအနေတွေကြောင့် NLD အစိုးရသက်လက်ထက်မှာရခိုင်ပြည်နယ်ရေးပြဿနာစိန်ခေါ်မှုတွေကိုဖြေရှင်းနိုင်မယ့်အကြံပြုနည်းလမ်းတွေရှာဖွေဖို့ကုလသမဂ္ဂသွေးမှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကူဖီအာနန်ဦးဆောင်တဲ့ဖွဲ့ဝင်ကူပါရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ကိုဖွဲ့စည်းခဲ့တာပါ။ဒီလိုနိုင်ငံခြားသားတွေပါဝင်တဲ့ကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးတော့ရခိုင်မျိုးရပါတီကလည်းကန့်ကွက်ခဲ့တယ်လို့ပြည်ကိုင်းဖြိုးပါတီနဲ့အမျိုးသားဒီမိုကရေစီအင်အားစု NDF တို့ကလည်းကော်မရှင်ရဲ့ရည်တည်ချက်ပေါ်စိုးရိမ်မကင်းဖြစ်ပြီးလှုပ်ဆောင်ချက်တွေပေါ်မှာစောင့်ကြည့်သွားမှာဖြစ်တဲ့ကြောင်းသဘောထားထုတ်ပြန်ထားပါတယ်။ကူဖီအနန်ဦးဆောင်တဲ့ကော်မရှင်ဖွဲ့တွေဒီမနက်စစ်သွေးလေးစိတ်ကိုရောက်ရှိချိန်မှာရခိုင်ဒေသခံတွေနဲ့တန်ကြာတော်တွေကလည်းကန့်ကွက်ဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့ပါတယ်ခင်ဗျာ။
နိုင်ငံအင်တာနက်ပို့သွားတာပါရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့ရခိုင်ပြည်နယ်လွတ်တော်ရင်သတင်းတပုတ်တစ်ဆက်ထည့်တင်ပြပါောင်းမယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အရေးအထူးအလေးထားဆွေးနွေးကြဖို့ရခိုင်ပြည်နယ်လွတ်တော်မှအရေးပေါ်အထူးအစည်းအဝေးတရက်ခေါ်ယူထားတယ်လို့ရခိုင်ပြည်နယ်လွတ်တော်အမတ်တဦးကပြောပါတယ်ကိုဖီအာနန်ဦးဆောင်နဲ့ရခိုင်အကြံပေးကော်မရှင်ရခိုင်ပြည်နယ်ကိုဆက်ရောက်တဲ့နေမှာပဲရခိုင်ဒေသခံတချို့ကစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒေသခံရခိုင်လူမှုအဖွဲ့အစည်းတချို့ကလည်းကိုဖီအာနန်ရဲ့တွေးဆမှုဖိတ်ခေါ်မှုကိုလက်ခံခဲ့ကြပါဦး။အကြောင်းစုံဆက်သွယ်မေးမြန်းထားတဲ့မဆူမုံကပြောပြပေးပါအောင်ရှင်။
ဟုတ်ပါတယ်လာမယ့်စက်တင်ဘာလ12ရက်နေ့မှာရခိုင်ပြည်နယ်လွတ်တော်မှာပြည်နယ်လွတ်တော်ကိုယ်စားလှယ်73ဦးကကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အရေးနဲ့ပတ်သက်ပြီးအထူးအစည်းအဝေးခေါ်ကြဖို့ပြည်နယ်လွတ်တော်ဥက္ကဋ္ဌကိုအရေးတကြီးအဆိုတင်ထားတယ်လို့ရခိုင်ပြည်နယ်လွတ်တော်အမတ်ကပြောပါတယ်အဆိုရသည့်ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်အရေးအကြံပေးမဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဦးဆောင်နဲ့အကြံပေးကော်မရှင်နဲ့ပတ်သက်ပြီးအဓိကထားဆွေးနွေးကြမှာဖြစ်တယ်လို့ရခိုင်ပြည်နယ်လွတ်တော်ကဘူးသီးတော်မြို့နယ်လွတ်တော်ကိုယ်စားလှယ်ဖြစ်ရခိုင်ပြည်နယ်လွှတ်တော်ရင်းကနိုင်ငံသားများရဲ့မူလအခွင့်အရေးနှင့်အထူးခြားနာစုံစမ်းရေးကော်မတီဥက္ကဋ္ဌလည်းဖြစ်သူဦးထိုးအောင်သိန်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ကျွန်တော်စက်တင်ဘာလ12ရက်နေ့မှာအထူးအစည်းအဝေးတစ်ရက်ကိုကျွန်တော်လွှတ်တော်ကိုယ်စားလှယ်စစ်သုံးအောင်ကလက်မထူပြီးတော့ကျွန်တော်ခေါ်ထားတာရှိတယ်။အဲ့ဒီခေါ်ထားတဲ့အထက်မှာကျွန်တော်တို့ဒီအခုအလားဖြစ်စီရတဲ့ဒီအတင်ပဲအခွင့်နဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးကြရတယ်ရှိတယ်။အလားရခိုင်ပြည်နယ်အထက်မှာဖြစ်နေတယ်နော်။အလားကျွန်တော်တို့ဒီနိုင်ငံရေးပြဿနာတွေဟာပြည်ထောင်ရေးသာဖြစ်တဲ့အတွက်ကြောင့်အဲ့ဒါရခိုင်ပြည်သူတွေကနော်ဒီကိစ္စကိုပြည်ပနိုင်ငံတွေကဝင်ရောက်ပြီးတော့ဖြေရှင်းကြရမလို့ဘူးပြည်တွင်းထဲမှာပဲဖြေရှင်းရတဲ့ကိစ္စဖြစ်တယ်။အဲ့ဒါရခိုင်ပြည်သူလူထုကစိုးရိမ်ကြတယ်။ဘာကြောင့်စိုးရိမ်ကြလဲဆိုတော့အရှုံးရှာအနာအမျိုးသားလူချူရေးစီကိုထိခိုက်နေတဲ့အခြေအနေတွေရှိနေတဲ့အတွက်ကြောင့်ရခိုင်ပြည်သူလူထုကစိုးရိမ်ကြတာဖြစ်တယ်။အဲ့ဒါကျွန်တော်တို့ဒီနေ့အဲ့ဒါစစ်တပ်မှတွေ့ရဲစစ်တပ်မှတွေ့တော့အဲ့ဒါရဲမီးတပ်တွေကိုဘာမှဆွေးနွေးခွင့်အဲ့ဒါပြင်ပြခွင့်မရရှိတဲ့အတွက်ဟာကျွန်တော်တို့ယူမတဲ့နေရာဖြစ်နေကြအကြောင်းဖြစ်ပါတယ်ခင်ဗျာ
။ခုလအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ကိုဆက်ရောက်ပြီးရခိုင်ပြည်နယ်တွင်းကရခိုင်လူမှုအသင်းအဖွဲ့တွေရခိုင်မျိုးမိမျိုးဖားတွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့ရခိုင်ပြည်နယ်ကော်မရှင်အဖွဲ့ဝင်လည်းဖြစ်ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ကဒေါ်စောခင်တင်ကပြောပါတယ်ဒါပေမဲ့လို့ဒီကနေ့တွေ့ဆုံမှုအတွက်ဖိတ်ကြားမှုကိုတော့ရခိုင်ပြည်နယ်တွင်ဒေသခံရခိုင်လူထုအရေးဆောင်ရွက်ပေးနေတဲ့လူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ဝင်းလက်ဖောင်ဒေးရှင်းအနေနဲ့ကတော့မတက်ရောက်ခဲ့ဘူးလို့ဖိတ်ကော်ချင်းခံရသူဝင်းလက်ဖောင်ဒေးရှင်းအဖွဲ့ရဲ့ဒါရိုက်တာဦးစောစောထွန်းကပြောပါတယ
်ကျွန်တော်တို့စီကတော့ဖိတ်တာရောက်တယ်ဒါပေမဲ့ကျွန်တော်တို့ကမတော်ဖြစ်လိုက်ဘူးပေါ့နော်မတော်ဖြစ်လိုက်ဘူးဆိုတာကဘာကြောင့်လဲဆိုတော့သူတို့ခေါ်တွေ့တဲ့ပုံစံကဒီသူတို့ရဲ့အစီအစဉ်တွေကိုခြားတာရုံပဲပေါ့သူတို့ရဲ့အစီအစဉ်ကသူတို့မှာကျွန်တော်တို့စီကအကျင်ပေးတာတော့လည်းကောမေးတာတော့လည်းကောဖြေဖို့ဒီမှာပါဘူးခင်ဗျာ
ဒီကနေ့မှာတော့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ရခိုင်ပြည်နယ်စစ်တွေမြို့ကိုစက်ရောက်လာစင်မှာပဲဒေသခံရခိုင်ပြည်သူလူထုတချို့ကအကြံပေးကော်မရှင်ကိုကန့်ကွက်ကြောင်းဆန္ဒပြခဲ့ကြပါတယ
်ရှောက်ရအာနာပတ်တို့နိုင်ငံတခုနဲ့ပတ်သက်လို့ပြည်ပနိုင်ငံသားများပါဝင်သူဖွစ်စီလိုက်တဲ့အဖွဲ့အစည်းကိုကျွန်တော်တို့နေနဲ့ဘလို့နေနဲ့မှလက်ခံနိုင်ရအကြောင်းမရှိဘူးခင်ဗျာ
ခိုင်ပြည်နယ်စစ်တွေမြို့မှာရှိနေတဲ့ဝင်းလက်ဖောင်ဒေးရှင်းကဦးစစောထွန်းကလည်းဒီကနေ့ဒေသခံတွေဆန္ဒပြတဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျာ
။အဓိကတော့ဒီလေဆိုင်အဝင်ဘောပေါ့နော်။စစ်ကအထွေလင်းပေါ့အထွေပေါက်ပေါ့အဲ့အိမ်ညာလေးတခုရယ်နောက်ပြီးတော့ဒီအစီဝေးလုပ်တဲ့အစိုးရဖွေးစည်းရုံရှင်းတခုရယ်ပေါ့အဲ့နေရာမှာပါပဲနေရာပေါ့
ရခိုင်ပြည်နယ်အရေးအစိုးရအနေနဲ့အထူးသတိထားကင်တွယ်ဖြေရှင်းရမယ့်အချိန်မှာရခိုင်ပြည်သူလူထုရဲ့ဆန္ဒသဘောထားကိုလည်းအလေးနက်ထားတဲ့ကြောင်းရခိုင်အကြံပေးကော်မရှင်အရေးနဲ့ပတ်သက်ပြီးရခိုင်မျိုးသားကွန်ရက်ရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကလည်းအခုလိုပြောပါတယ
်။ဒီလက်ကော်မရှင်နဲ့ကော်မတီဖွဲ့တယ်အစီအစဉ်ကလည်းထုတ်ပြန်ခဲ့တယ်။အဲ့တော့အစီအစဉ်ကထုတ်ပြန်တဲ့အချိန်မှာကျွန်တော်တို့အကောင့်ထဲပေါ်မှုနဲ့အကောင့်ထဲလုတ်ကန်ဆောင်ရမှုကဘာမှမရှိခဲ့ဘူးနော်။အဲ့ဒီဘက်မှာအားနေတာကျွန်တော်တွေ့ရတယ်။အဲ့တော့ကျွန်တော်တို့ကကော်မရှင်တရားဖွဲ့ပြီးဆိုတဲ့ကောင်ကကျွန်တော်တို့တွေ့မယ်ဆိုတဲ့ဟာကိုကျွန်တော်တွေ့ရတယ်နော်။တွေ့ရင်လည်းကျွန်တော်တို့ဖက်ဆောင်လည်းပြောထိုက်တာကြီးပြောရမယ်အချက်ကြီးကိုထောက်ပြမယ်အရာတွေကိုကျွန်တော်ထောက်ပြဖို့အတွက်ဆင်နေပါပဲ။လောက်ကဆောင်ရရမယ့်အပိုင်းအရေးကြီးဆောင်ရရမယ့်အပိုင်းရတယ်ဒီလိုအပိုင်းပေါ့နော
်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကတော့ရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိစဉ်ဒီကနေ့မှာပဲအနာဂတ်ကိုတည်ဆောက်တဲ့အခါမှာရခိုင်ပြည်နယ်မှာရှိတဲ့အဓိကလူမှုအတိုင်းဝိုင်းတစ်ခုအကြားဆယ်စုနှစ်တည်းနဲ့ခြေပြီးရှိနေခဲ့တဲ့မယုံကြည်မှုတွေကိုကျော်လွှားဖို့နှစ်ဖက်စလုံးကတမိုးထားတဲ့တရားမျှတမှုနဲ့ဒဏ်ညူညီများမှုကိုရရှိနိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့ပြောဆိုခဲ့တာပါရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်တရားဝင်တာဝန်ယူခဲ့ပြီးတဲ့နောက်မနေ့တနင်္လာနေ့ကရန်ကုန်မြို့မှာနိုင်ငံတော်တိုင်းမင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ပူရဲပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာလဲသူ့အနေနဲ့ရခိုင်ပြည်နယ်အရေးဖြေရှင်းရမှာဗတ်လိုက်မှုကင်းကင်းနဲ့ဆောင်ရွက်မှာဖြစ်တယ်လို့သက်ဆိုင်သူအားလုံးရဲ့အတန်ကိုလည်းနားထောင်မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ရှင
်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးမြန်မာစုရောက်ကိုအကြံပေးမယ်ကုလသမဂ္ဂဒွေးမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ကော်မရှင်ရဲ့လုပ်ငန်းတွေစတင်ပါတော့မယ်။နှစ်နှစ်ကြည်ပြီးမပြည့်မလည်ဖြစ်နေတဲ့ရခိုင်ပြည်နယ်အရေးဖြေရှင်းဖို့ကော်မရှင်ကနေကြံကောင်းညံကောင်းတွေရလာမယ်လို့မျှော်လင့်ထားကြပါသလား။နိုင်ငံတကာကပုဂ္ဂိုလ်တွေ၊ပြည်တွင်းကပုဂ္ဂိုလ်တွေနဲ့ပူးပေါင်းဖွဲ့စည်းထားတဲ့ရခိုင်ကော်မရှင်ပေါ် VOA သတင်းရှင်တွေရဲ့သဘောထားတွေနဲ့မျှော်လင့်ချက်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12392318999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီကနေ့ည9:00တော့ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ပြန်လည်ဖွဲ့စည်းရေးအစိုးတင်းတွင်းတဲ့သတင်းတင်ပြပါောင်းမယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ပြန်လည်ဖွဲ့စည်းရေးအစိုးလွတ်တော်ပြည်သူ့လွတ်တော်မှရှုံးနိမ့်သွားပါပြီ။အစိုးရအနေနဲ့ကော်မရှင်ဟာတည်ဆဲဥပဒေကိုကျော်လွန်လှုပ်ဆောင်ပြီးဖွဲ့စည်းထားတယ်လို့ဆွဆွဲမှုတွေရှိခဲ့တယ်လို့မွတ်စလင်တချို့ကလည်းရခိုင်အရေးကိုအခုလိုလှုပ်ဆောင်တာဟာမတင့်တော်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့ဆွဆွဲလိုက်ပါတယ်။မတူညီတဲ့အတိုင်းဝိုင်းတစ်ခုကြားပြဿနာတွေရှိနေတဲ့ရခိုင်ဒေသအခြေအနေကိုနားလည်ဖို့လိုအပ်တာကြောင့်လက်ရှိအာဏာရအစိုးရအနေနဲ့ရခိုင်ဒေသခံပါတီနဲ့ပူးပေါင်းလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ရခိုင်ပါတီဘက်ကထောက်ပြခဲ့ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းကမမေခါကပေးပို့ထားပါတယ်ရှင်။
နိုင်ငံသားများပါဝင်နေတာကိုကန့်ကွက်ကအကြံပေးကော်မရှင်ကိုပြည်တွင်းတက်သည့်ပညာရှင်တွေနဲ့ပြန်လည်ဖွဲ့စည်းဖို့ရခိုင်အမျိုးသားပါတီဘက်ကအစိုးရကိုတိုက်တွန်းခဲ့တဲ့အရေးကြီးအဆိုဟာဒီကနေ့လွှတ်တော်မှာအကြိတ်အနေဆွေးနွေးခဲ့ရပြီးအများကမျှော်လင့်ထားတဲ့အတိုင်းရှုံးနိမ့်ခဲ့ရပါတယ်။အာဏာရ NLD အစိုးရရဲ့လှုပ်ဆောင်ချက်တွေကိုရခိုင်အမတ်တွေအချို့သောတိုင်းရင်းသားအမတ်တွေနဲ့တက်ကိုစလဲတွေဘက်ကကန့်ကွက်မှုတွေလုပ်ခဲ့ကြတယ်လို့ဥပဒေပေါင်းကနေကြော်လွန်လှုပ်ဆောင်နေတယ်လို့ဆွတ်ဆွဲတာတွေလည်းရှိခဲ့ပါတယ်။ရခိုင်မျိုးသားပါတီဘက်ကဦးလာစောကတော့ NLD အစိုးရအနေနဲ့ရခိုင်အရေးကိုဖြေရှင်းတာမှာရခိုင်ပြည်တွင်းမှာရှိနေတဲ့ပါတီတွေနဲ့ဆွေးနွေးတိုင်ပင်ဖို့လိုအပ်တယ်လို့ထောက်ပြမှုတွေရှိခဲ့ပါတယ်။ဒီပြင်ရခိုင်အရေးကိုနိုင်ငံတကာအရေးဖြစ်အောင်လှုပ်ဆောင်နေတယ်လို့အခုလိုလွှတ်တော်မှာပြောဆိုလိုက်ပါတယ်
။ဒီလောက်အင်မတန်အရေးကြီးပါတယ်ဆိုတော့ရခိုင်ပြည်ထောင်စုစဉ်းစားတဲ့အခါမှာဒီ NLD ရခေါင်းဆောင်တွေကကျွန်တော်တို့ကိုဘာဖြစ်လို့ dialogue partner လို့မသတ်မှတ်တာလဲ။ကျွန်တော်တို့ဒီဟာကိုလက်ခံနိုင်စရာမရှိဘူး။NLD ကဖြစ်ဖြစ်ရှင်းပဲဖြစ်ဖြစ်ဗမာပဲဖြစ်ဖြစ်ကရင်ပဲဖြစ်ဖြစ်ထဲပါနိုင်ငံတွေကအသိပ္ပယတဲ့ပညာရှင်တွေအများကြီးရှိပါတယ်ကိုဖီအာနန်ကနိုဘယ်ဆုရတယ်ကိုဖီအာနန်နိုဘယ်ဆုရတယ်အခုကဘာကြီးမှာဘာဖြစ်နေသလဲလေ့လာကြည့်ကြပါဒီကော်မတီကလာတဲ့လူတွေဟာ research methodology နဲ့လုပ်လိုက်မယ်မှန်တယ်သိပ္ပယပညာမရရင်ရပါလိမ့်မယ်ဒီနေရာမှာဒိုင်းနိုင်ငံရေးပြဿနာကျွန်တော်တို့စိတ်ခံစားမှုတွေကျွန်တော်တို့သမိုင်းကြောင်းဆိုင်ရာတွေကိုဒီလူတွေဘယ်လောက်နားလည်မလဲအဲ့လူတွေကနားလည်တော့ဆိုကဘာကြီးမှာစစ်ပြောက်သွားတာကြားပါပြီဒီလူတွေလာတဲ့ဒီလူတွေနဲ့ UIC ကြားထဲမှာဘယ်လို link ဖြစ်တယ်လဲအင်မတန်စိုးရိမ်ပေါ်ကောင်းတဲ့ကိစ္စတွေပြည်တွင်းပြည်ပဖြစ်တဲ့ပြဿနာဆိုတာကသူတို့ကဒီပြဿနာကိုဆွဲတင်တာသူတို့နောက်မှာတကယ်အာရီယာမူတီဖြစ်အများကြီးရှိတယ်ကော်မတီဖွဲ့လိုက်တာကကျွန်တော်က တခိုးကိုတရူးကမ်းတယ်လို့ဖြစ်သွားပြီ
။ရခိုင်ပြည်နယ်အကြံပေးကော်မရှင်မှာနိုင်ငံတကာပုဂ္ဂိုလ်တွေပါနေလို့နိုင်ငံရဲ့အချုပ်အခြာအာဏာထိခိုက်မယ်ဆိုတဲ့စိုးရိမ်မှုတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ပယ်ချထားပါဗျ။ဒီပြင်ရခိုင်ပြည်တွင်းရေးကိုနိုင်ငံတကာအရေးဖြစ်အောင်လှုပ်ဆောင်နေတယ်လို့ဆွဆွဲပြောဆိုချက်တွေအပေါ်မှာလဲဒေါန်ဆန်းစုကြည်ဘက်ကငင်းဆန်ထားပြီးနိုင်ငံတော်လုံခြုံရေးကိုအထီးကိုက်မခံဘူးလို့လည်းပြောဆိုထားပါတယ်။အစိုးရအနေနဲ့အခုလိုကော်မရှင်ဖွဲ့စည်းလိုက်တာဟာတီးဆဲဥပဒေတွေကိုကျော်လွန်ဖောက်ပြက်ကဖွဲ့စည်းခဲ့တယ်လို့တက်မတော်သားကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးများဦးကအခုလိုထောက်ပြပြောဆိုခဲ့ပါတယ်
။ပြည်အောင်စုလွတ်တော်ဆိုင်ရာဥပဒေပုံမှန်61ခါဝေးပါပြဋ္ဌာန်းချက်အရနိုင်ငံတော်သမ္မတကသာစာချုပ်များနဲ့သဘောတူညီချက်များကိုဆောင်ရွက်ခွင့်ရှိတဲ့အတွက်နားလည်မှုစာချုပ်လောလက်မှတ်ရေးထိုးခြင်းဟာဝန်ကြီးဌာနရဲ့လုပ်ပိုင်ခွင့်အတွင်းခွင့်ပြုထားခြင်းရှိမရှိဥပဒေလုံထုံးလုံနည်းများနဲ့ညီမညီပြန်လည်သုံးသပ်သင့်ပါလေ။ဝင်လင်းမြင်သာမှုရှိရမယ့်ဒီမိုကရေစီဆိုရအနေနဲ့တနိုင်ငံလုံးနဲ့သက်ဆိုင်ပြီးအင်မတန်တိမ်မွေးနေတဲ့ကိစ္စရပ်ကိုပြည်သူလူထုကိုအသိပေးရှင်းလင်းသင့်ပါလေ။ကော်မရှင်ရဲ့ကုန်ကြမ်းစည်းနဲ့ပတ်သက်လို့ကော်မရှင်ဖွဲ့စည်းခြင်းထုတ်ပြန်ချက်မှာဘယ်လိုကြခံဆောင်ရွက်ထားမှာကိုမယ်ဆိုတာကိုဖော်ပြထားခြင်းမရှိပါဘူး။ကော်မရှင်ကုန်ကြမ်းစည်းရာနိုင်ငံတော်ဘဏ္ဍာငွေကနေကြခံသုံးစွဲမယ်ဆိုလို့ရှိရင်နားလည်မှုစာချုပ်လွှာကိုနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနအနေနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိဘဲနဲ့ပြည်တော်စုလွတ်တော်ရဲ့ခွင့်ပြုချက်ရရှိမှသာလက်မှတ်ရေးထိုးနိုင်မှာဖြစ်ပါတယ
်။ဥပဒေကိုဖောက်ပြမှုမရှိဘဲလုံနီးလုံဟန်အမှန်တိုင်းပဲကော်မရှင်ကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကအခုလိုခြေပါခဲ့ပါတယ်
။နိုင်ငံတကာအကြံပေးပုဂ္ဂိုလ်များသည်ရင်းတို့၏လုပ်ငန်းများကိုလုတ်ကင်ဆောင်ရွက်ရင်မြန်မာအစိုးရ၏မှန်ကန်သောဆောင်ရွက်ချက်များကိုတွေ့မြင်ရမည်ဖြစ်သောကြောင့်ရင်တို့တွေ့မြင်ချက်ကိုကဘာတို့ပြန်လည်တင်ပြခြင်းဖြင့်မြန်မာနိုင်ငံအတွက်တစ်ချက်ခုတ်နှစ်ချက်ပြတ်တော့လမ်းစဉ်ဖြစ်ပါသည်။အဲတော့အတိုင်းပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုလေ့လာသုံးသပ်ပါကပုံမှန်နှစ်ခါခွေတွင်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဆိုဒီမှာအခါနှစ်ပါရည်ရွယ်ချက်များအောင်မြင်စေရန်အတွက်ဤဥပဒေရတောင်းပေးခြင်းခံရသူကိုဆိုလိုသည်ဟုပြဋ္ဌာန်းထားပါသည်။ပြဋ္ဌာန်းထားသည့်တို့ကိုဖတ်ရှုရပါကအတိုင်းမြန်ခံပုဂ္ဂိုလ်သည်ဥပဒေကိုကျော်လွန်ဆောင်ထားခြင်းမရှိပါကြောင်းပြန်လည်တင်ပြပါပါခင်ဗျာ
ဝေဖန်မှုတွေရှိနေရဲ့ကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရင်းမှုချုပ်ဟောင်းကိုဖီအာနန်ကတော့ရှုပ်ထွေးနှနေတဲ့ရခိုင်ပြည်နယ်တွေကပြဿနာတွေအတွက်ဗတ်မလိုက်ပဲတမတမက်ကြကြနဲ့အပြေရှာသွားမယ်လို့ကတိပေးထားပါတယ်ဒီကနေ့မှာတော့ကိုဖီအာနန်ဟာရခိုင်ပြည်နယ်ကလက်ရှိအနေအထားကိုအကဲခတ်လေ့လာဖို့ရောက်ရှိနေပါပြီကိုဗီအာနန်ကိုဒီကနေ့ခီးရောက်မဆိုင်မှာပဲဆန္ဒပြသူတွေဟာအော်ဟစ်ကြွေးကြော်ဆန္ဒပြခဲ့တာတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့သူတို့ရဲ့လေလာတွေ့ရှိအကြံပြုချက်တွေကို12လအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကနေတဆင့်အစိုးရကိုတင်ပြရမှာဖြစ်ပါတယ်ရှင်
။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ပြန်လည်ဖွဲ့စည်းရေးအစိုးလွှတ်တော်မှာရှုံးနိမ့်သွားတဲ့အကြောင်းမှမိခတင်ပြသွားတာပါရှင်။ခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါောင်းရှင်။
ရှိတော်ရှာနိုင်ငံများတင်အာဆီယံနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေတက်ရောက်ဖို့လာအိုနိုင်ငံဗီယက်နမ်မျိုးတော်မှာရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကအာရှဒေသမှာဩဇာချိန်ဝင်ရှာညှိမဲ့အမေရိကန်နိုင်ငံသားရေးမူဝါဒကိုအလေးထားပြောကြားသွားပါတယ်။လာအိုနိုင်ငံအမျိုးသားယဉ်ကျေးမှုခန့်မှန်းမှာအစိုးရတာဝန်ရှိသူတွေလာအိုနဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကျောင်းသားတွေအရက်ဖက်လူမှုဖွဲ့စည်းရေးနဲ့အမျိုးသမီးရေးအဖွဲ့တွေကလူပုဂ္ဂိုလ်တွေပါဝင်ပြည်သက်တထောင်လောက်ကိုသမ္မတမင်းငွန်းပြောကြားရမှာအမေရိကန်ရဲ့အနာဂတ်တာဝန်ပြောရေးနဲ့လုံခြုံရေးတွေအာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးအရေးကြီးတာကိုအလေးထားပြောကြားသွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကိုပုဂ္ဂိုလ်ရေးရဝေဖန်တိုက်ခိုက်ရမှာစကလုံးရင်းရင်းပြပြသုံးလုံးမိတဲ့အတွက်သူ့အနေနဲ့နောင်ရနားရမိတယ်လို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကဒီကနေ့ပြောဆိုလိုက်ပါတယ်။သူ့ရဲ့ရန်ပြတဲ့အသုံးလုံးကြောင့်လာအိုနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲပြင်ပမှာတခြားသမ္မတတို့တွေ့ဆုံမဲ့အစီအစဉ်လည်းပြတ်သွားရပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာနိုင်နဲ့ချီချခဲ့တဲ့စစ်သွေးကြွရရဲ့ညဘက်စီးနင်းတက်ခတ်မှုမှာလုံခြုံရေးတပ်ဖွဲ့တွေကတနက်သမား3ရက်စလုံးကိုအသေးဖမ်းဆီးရမိပြီးအဆုံးသတ်သွားတဲ့အကြောင်းနဲ့လူချောက်ဥတံရတဲ့အကြောင်းပြည်ထောင်စုဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အချံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူပြီးနောက်ပထမဆုံးအချိန်ဖြစ်ရခိုင်ပြည်နယ်ခီးစဉ်တွင်ကုလသမဂ္ဂတွင်ရမှုချုပ်ဟောင်းကိုဖီအာနန်ကမသိမမြတ်ဖြစ်နေတဲ့လူမှုတိုင်းဝန်ကြားဆွေးနွေးဖြစ်ရှင်းဖို့တိုက်တွန်းလိုက်ပါတယ်။သူရဲ့ခီးစဉ်တွင်မှာတော့သူ့ပေါ်မှာကန့်ကွက်ဆန္ဒပြသူမှုတွေနဲ့လည်းကြုံခဲ့ရပါတယ်။ရန်နယ်ချီရဲ့ဆန္ဒပြသူတွေစစ်တွေမြို့မှာစုဝေးပြီးတော့ကော်မရှင်ဥက္ကဋ္ဌကိုဆန္ဒပြခဲ့ကြတာပါ
။တရင်ချင်းချက်ကိုကောင်းလင်းဦးကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှစုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုးဂိလ်ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ50 kHz 5885နဲ့လိုင်းလမီတာ190 kHz 15.95တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။
တော်တော်ရှင်များနေတော့မြန်မာပြည်သူပြည်သားအပေါင်းအားရှင်လမ်းပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.